တရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်ရေးကရှောင်လွှဲလို့မရဘဲအလွန်အရေးပါတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးကတောက်ကြနေမှာပြောဆိုလိုက်ပြီးနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖွံ့ဖြိုးစေရေးကိုလည်းတိုက်တွန်းသွားပါတယ
်ရှာဖို့双方要继续充分用好在外交经济金融商务农业等领域恢复和建立的各项。
တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတောက်ကြနေကကျင်းပတဲ့အမေရိကန်နဲ့တရုတ်တန်တမာဆက်ဆံရေး45နှစ်ပြည့်အခမ်းအနားမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကပြောဆိုတာဖြစ်ပါတယ်။လက်ရှိကမ္ဘာအချင်းကမ္ဘာအခင်းအချင်းအရာအမေရိကန်နဲ့တရုတ်တို့မှာဘုံအကျိုးစီးပွားတွေအရင်ကထက်ပိုများလာပြီးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့လိုအပ်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောပါတယ်တရုတ်အမေရိကန်ပူးပေါင်းဆောင်ရွက်မှုဟာဆိုရင်နှစ်နိုင်ငံစလုံးအတွက်ဒါမှမဟုတ်လဲကမ္ဘာကြီးအနေနဲ့ရှောင်လွှဲလို့မရတော့တဲ့ကိစ္စဖြစ်ပြီးအထူးအလေးထားဖြည့်ရှင်းဆောင်ရွက်ရမယ့်ကိစ္စတရက်လို့ပြောနိုင်ကြောင်းဝန်ကြီးဝမ်ကပြောပါတယ်နှစ်နိုင်ငံကြားပေါင်းကူတည်ဆောက်ရေးအတွက်ဘက်ပေါင်းစုံအသုံးပြုဆောင်ရွက်ချက်ဖို့လဲသူကတိုက်တွန်းပါတယ်တန်တမာရေးစီးပွားရေးဗန္ဒာရေးကုသရန်ဝယ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့ဝမ်ကပြောပါတယ်ကမ္ဘာအင်အားကြီးနှစ်နိုင်ငံချာတနစ်တာဆက်ဆံရေးတင်းမာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလာတာဖြစ်ပါတယ်။2023ခုနှစ်အစောပိုင်းမှာအမေရိကန်ဝန်ဟင်မာတရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကိုတွေ့ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တွားရောက်မဲ့တရုတ်ခီးစဉ်ကိုဆိုင်းငံ့ခဲ့တာဖြစ်ပါတယ်။တရုတ်မိုးပြံပူပေါင်းကိုလည်းအမေရိကန်ကပြစ်ချခဲ့တာဖြစ်ပါတယ်ရှင်။